မအောင်ဆုံးအနေနဲ့နားဆင်ရမှာတော့လေစီးပြေးဒုက္ခတွေတွေအရေးနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းနဲ့ရောဒေတာသွင်းနိုင်ငံတွေနဲ့ပါပို့ပြီးပူပေါင်းလုပ်ကင်ဖို့လိုတယ်လို့လူအခွင့်ရေးအဖွဲ့ GAI ကပြောဆိုလိုက်ပါတယ်။အရှေ့တောင်အာရှနိုင်ငံတွေအတွင်းလေစီးပြေးဒုက္ခတွေတွေအရေးနဲ့ပတ်သက်လို့ ASEAN နိုင်ငံတွေဘက်ကလုံလောက်တဲ့ပြင်ဆင်မှုတွေအခုထိမလုပ်သေးတဲ့အတွက်လာမယ့်အောက်တိုဘာပွင့်လင်းရာသီရောက်ရင်လေစီးပြေးတွေပုံမှန်များပြားလာမယ်လို့လည်းဆိုပါတယ်။အိန္ဒိယသမုဒ္ဒရာအတွင်းဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံဘက်ကနေရွှေ့ပြောင်းထွက်လာသူတွေနဲ့ပတ်သက်လို့နိုင်ငံပေါင်း18နိုင်ငံပါတဲ့အစည်းအဝေးတစ်ရက်ကိုမေလ29ရက်နေ့ကဗန်ကောက်မြို့မှာကျင်းပလိုက်ပြီးတလအကြာမှာအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။အကြောင်းဆိုကတော့ဆက်သွယ်မေးမြန်းထားတဲ့နန်းလောင်ကတင်ပြထားပါတယ်ရှင်။
အာဒမန်ပင်လယ်နဲ့ဘင်္ဂလားပင်လယ်အဖက်ကလူထောင်ပေါင်းများစွာဟာနှိမ့်ဆက်ညှဉ်းပန်းမှုနဲ့ဆင်းရဲမွဲတေမှုတွေကြောင့်အသက်အန္တရာယ်များလာတဲ့ပင်လယ်ခရီးကိုဖျက်ပြီးပိုကောင်းတဲ့ဘဝတစ်ခုရဖို့မျှော်လင့်ချက်နဲ့အသက်ကိုဆုမီနှစ်စဉ်ထွက်ခွာနေကြပါတယ်။နိုင်ငံတကာရဲ့အဆိုမြန်မာအစိုးရရဲ့နှိမ့်ဆက်ညှဉ်းပန်းမှုကနေထွက်ပြေးကြတယ်လို့ဆိုရဲလေစီပြေတွေအရင်နဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့ကင်ပွေပုံနဲ့ပတ်သက်လို့အပီပီဆိုင်ရာလူအခွင့်အရေးအဖွဲ့ AI ကအရှိတောင်အာရှနဲ့ Pacific Data ရဲ့ရာစီယုံလှုပ်ရှားမှုဒါရိုက်တာဂျိုးဆက်ဘန်နက်တစ်ကအခုလိုပြောပါရယ်။
Well, I think firstly, I think we note that the Myanmar government attended this Bangkok meeting and was engaged in the discussions around the crisis.
မြန်မာစိုးရအနေနဲ့တက်ဆိုင်ရာဖွဲ့စည်းရေးနဲ့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်
။ထိုင်းအစိုးရရဲ့လူကုန်ကူးမှုအပေါ်ပြင်းထန်တဲ့နိုင်နေမှုကြောင့်ကန့်ကွက်ဖို့ခက်ခဲလွန်းတဲ့အတွက်လူကုန်ကူးသူတွေဟာချောင်းနဲ့ချီတဲ့လေစီပြေတွေကိုဆွန့်ခွာသွားကြတာကြောင့်သူတို့တွေပင်လယ်ထဲမှာမျောနေကြပြီးအစာရေစာပြတ်လတ်တာနဲ့ကြုံခဲ့ရတဲ့အပြင်လူသေးဆုံးမှုတွေလည်းအများပြားရှိခဲ့တာပါ။နိုင်ငံတကာကအာရုံစိုက်လာကြတဲ့ဒီဒုက္ခသည်များအရေးနဲ့ပတ်သက်လို့အိန္ဒိယသမုဒ္ဒရာတွင်ပုံမှန်မဟုတ်သောနည်းဖြင့်ရွှေ့ပြောင်းနေထိုင်ကြသူများဆိုင်ရာအထူးအစည်းအဝေးကိုဘန်ကောက်မြို့မှာမေလ29ရက်နေ့ကကျင်းပခဲ့ပါတယ်။
It's been a month since the meeting on irregular migration occurred in Bangkok where around 70 countries were called together to discuss the humanitarian crisis in the Andaman region.
Bangkok ကအစည်းအဝေးကိုပြီးသွားတာတလရှိပြီလေ။ရှိတော်အရှာဒေသတွေပြည်လည်းထဲမှာမျောနေတဲ့လစ်စီပြည်တွေရေးကန့်ကွက်ဖြစ်ရှင်းမှုလုံလောက်တဲ့လုံဆောင်မှုတွေလှုပ်လာတာမတွေ့ရသေးဘူးလို့ AI ကယုံကြည်ပါတယ်။ Indonesia နဲ့ Malaysia ဘက်ကလစ်စီပြည်9000ကိုတနည်းယာယီလက်ခံထားဖို့သဘောတူရင်ပဲဒီရက်လုံဆောင်ပေးဖို့လည်းလိုပါတယ်။ပင်လေတဲ့လေတွေထပ်တွေ့လာရင်ရှာဖွေကယ်ဆယ်ရေးတွေပို့ပြီးတော့ပူပေါင်းလုပ်ကင်တော့လိုပါရဲ့မြန်မာစိုးရဘက်ကရိုဟင်ဂျာလူနည်းစုတွေကိုစနစ်တကျခွဲခြားဆက်ဆံနေရတယ်ကိုရပ်ဆိုင်းဖို့လည်းလိုပါရဲ့ဒါမှလည်းအောက်တိုဘာလအတွင်းပွင့်လင်းရာသီရောက်တဲ့အခါလေစီးပြေးကြမယ့်အရေးကိုကာကွယ်နိုင်ပြီးလူတွေရဲ့အသက်အန္တရာယ်တွေလည်းဆုံးရှုံးရမှာမဟုတ်တော့ပါဘူး
မေလာရုံကထိုင်းနိုင်ငံအနီးပင်လယ်ထဲမျောနေကြတဲ့ဒုက္ခသည်ပေါင်း 8,000 လောက်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကဖြစ်ဖို့များတယ်လို့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ကခန့်မှန်းပါတယ်။လီစီပြေးတွေရေးနိုင်ငံတကာအနေနဲ့ဘလို့အခန်းကဏ္ဍကနေပတ်ဝန်းနိုင်မလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့ AI အဖွဲ့ကဘန်နက်ဒစ်ကအခုလိုပြောပါတယ်။
This crisis is just a symbol of a long-term situation in Myanmar, where we know there has been serious human rights violations that have been happening there for decades.
I think it's very important that the international community and the international community မြန်မာစိုးရနဲ့ပူးပေါင်းမှုလုပ်ကံပြီးချင်းကားတင်တဲ့မြန်မာလူခွင့်ရေးချင်းတွေကိုလည်းထောက်ပြသွားဖို့လိုပါတယ်။သူတို့ချင်းရိုဟင်ဂျာတွေရေးတတိပြုမှုစီဖို့နဲ့ဒါမှလည်းသူတို့တွေညီညွတ်စွာနေထိုင်ပြီးလူမှုရေးစီးပွားရေးအခွင့်အရေးကိုအကောက်အွယ်ပေးနိုင်မှာပါ။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဒါတွေကိုမြန်မာနိုင်ငံထဲမှာလက်ရှိလုပ်ကံနေတဲ့ကုလသမဂ္ဂကတဆင့်လုပ်ကံသွားနိုင်တယ်လို့အာဆီယံနိုင်ငံတွေကတဆင့်လည်းလုပ်ကံသွားနိုင်ပါတယ်။
အာဆီယံနိုင်ငံတွေဩစတြေးလျနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရတွေကိုဒုက္ခသည်တွေနဲ့ပတ်သက်တဲ့ဒီအကြတဲ့ကိုဖြေရှင်းဖို့အရေးပေါ်ပြင်ဆင်မှုတွေလုပ်ဖို့ AI အဖွဲ့ကတိုက်တွန်းထားပါတယ်။ဒီလိုလှုပ်ဆောင်တဲ့နေရာမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေတိုးမြင့်လှုပ်ဆောင်ဖို့ဒုက္ခသည်တွေရဲ့လူအခွင့်အရေးကိုကာကွယ်ဖို့လေဆာလိုင်းနာဖို့အပြင်ခုလိုလူတွေလေစီပြင်းနေကြရတဲ့အကြောင်းရင်းကိုရှာဖွေဖို့ကိုလည်းတိုက်တွန်းထားပါတယ်။အဓိကအချက်အနေနဲ့မြန်မာအစိုးရအနေနဲ့သူတို့အခေါ်ရိုဟင်ဂျာလူနည်းစုတွေကိုစနစ်တကျခွဲခြားဆက်ဆံနေရာတွေကိုရပ်ဆိုင်ဖို့ AI အဖွဲ့ကမြန်မာအစိုးရကိုတောင်းဆိုထားတာပါ။အာဆီယံပါလီမန်အမတ်များအဖွဲ့ APHR ကလည်းလူကုန်ကူးမှုတိုက်ဖျက်ရေးခေလွန်ခွင့်တောင်းခံသူများကိုကာကွယ်ရေးဒုက္ခသည်များဆိုင်ရာအကြက်အတဲရဲ့အကြောင်းရင်းနဲ့မြန်မာပြည်ကရိုဟင်ဂျာများအပေါ်ညှဉ်းပန်းနှိပ်စက်မှုအကြောင်းဆွေးနွေးဖို့မနက်ဖြန်ကွာလာလံပူမြို့မှာတွေ့ဆုံဆွေးနွေးကြမယ်လို့ APHR ကဒီကနေ့သတင်းထုတ်ပြန်ထားပါရဲ့ရှင်။